အိန္ဒိယကာကွယ်ရေးဝန်ကြီးဌာနအတွင်းဝင်ဂီတာရမိန်ဟာမြန်မာစစ်ကောင်စီကာကွယ်ရေးဝန်ကြီးအပါအဝင်တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးနှစ်နိုင်ငံနယ်စပ်တရားမဝင်ဖြတ်ကျော်မှုကိစ္စ၊မူရစ်စေဝါနဲ့မောင်ခိုကုံကူးမှုကိစ္စတွေအပါအဝင်နှစ်နိုင်ငံနယ်စပ်ကိစ္စတွေကိုဆွေးနွေးခဲ့တယ်လို့အိန္ဒိယကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ဇူလိုင်လ2ရက်နေ့တနင်္ဂနွေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။အတွင်းဝင်အရမိန်ဟာမြန်မာနိုင်ငံကိုဇွန်လ30ရက်နေ့ကနေဇူလိုင်လ1ရက်နေ့အထိတရားဝင်သွားရောက်ခဲ့တာဖြစ်ပြီးတစ်ဖက်နိုင်ငံအန်ဒီယဖြစ်စင်မဲ့လောက်ရတဲ့အတွက်သက်ဆိုင်ရာနိုင်ငံနယ်နိမိတ်တွေကိုအသုံးချခွင့်မပြုဖို့နှစ်ဖက်စလုံးကထပ်မံအတည်ပြုကြတယ်လို့လည်းအိန္ဒိယကာကွယ်ရေးဝန်ကြီးဌာနကပြောဆိုထားပါတယ်။ဒီခီးစဉ်ကြောင့်အိန္ဒိယလုံခြုံရေးနဲ့ပတ်သက်တဲ့ကိစ္စရပ်တွေကိုတင်ပြခွင့်ရခဲ့တယ်လို့အိန္ဒိယသတင်းတွေမှာဖော်ပြထားပါတယ်။အိန္ဒိယနဲ့မြန်မာနိုင်ငံအကြားနှစ်နိုင်ငံနယ်နိမိတ်မိုင်းတစ်ထောင်ကျော်ထိစပ်နေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဖြစ်သက်သမျှအခြေအနေတွေဟာအိန္ဒိယနယ်စပ်တွေကိုတိုက်ရိုက်သိမ်းယောက်မှုရှိတယ်လို့လည်းအိန္ဒိယကာကွယ်ရေးဝန်ကြီးဌာနကပြောဆိုထားပါတယ်။မြန်မာနိုင်ငံနဲ့နယ်မိတ်ချင်းထိစပ်နေတဲ့အိန္ဒိယအရှေ့မြောက်ဒေသအတွင်းလူမျိုးရေးအထူးကြုံနေဖြစ်နေတယ်လို့မြန်မာနိုင်ငံမှာ2021ခုနှစ်စတက်ကအာဏာသိမ်းပြီးနောက်မြန်မာစစ်တပ်ရဲ့နှိမ်နှင်းမှုကြောင့်အိန္ဒိယအရှေ့မြောက်ဒေသတွင်ခိုလုံနေတဲ့မြန်မာဒုက္ခသည်တွေလည်းထောင်ထဲချီပြီးရှိပါတယ်။